ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင်အထည်ဖော်မှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီးတုံးနေရပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနိုင်ငံတော်သမ္မတထံတင်ပြချက်အရချင်းပြည်နယ်စီပင်သားရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေ ဒီကနေ့ဆက်ကင်ကိုရာစုကနေနှုတ်ဆက်ဖွင့်ပြကြောင်းထုတ်ပြန်ခဲ့တာပါ။ချင်းပြည်နယ်တွင်စီမံကိန်းအကောင့်တွေပေါ်မှုတွေနှောင့်နှေးနေတာတို့ကြောင့်တာဝန်ကနေနှုတ်ဆက်ခဲ့တာဖြစ်ကြောင်းစီပင်တရားရေးဝန်ကြီးဆလိုင်းအိုင်ဆက်ကင်ကပြောပါရတယ်။
အဓိကကျွန်တော်တို့ထွက်တာကတော့ အခါမျိုးပြစီမံကိန်းရဟာကာစီတိဆောက်မှုရဖလန်ရေးပြီးရေးစီမံကိန်းပေါ့နော်ဒီလုံငန်းတုံးခုမှာတမကလာအတွင်းအချိန်မီပြီးစီအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့သက်ဆိုင်ပြည်သူလူထုမှာအချက်ချက်တွေကျွန်တော်ရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတစ်ချက်ကျွန်တော်ကိုကဲမှုအောက်မှာရှိတဲ့နော်ဌာနဒီမှာဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်
ကျွန်တော်တို့ရဲ့ဒီနေ့ဆိုရင်ဒီနေ့ကတော့ဒီလက်ဆောင်ပိုင်းမှာတင်ပြထားရမှာစီပင်ဝင်ကြီးကိုနှုတ်ဆက်ခွင့်ပြုတာလည်းဖြစ်ပါတယ်။
สไลด์ไอ้สักเก่งฮะหลุดอุจิบิวพ่อซีมาหลุช้าตาวงอยู่แค่ดูๆขึ้นไปတော့2025ยูกาเวบีอนัยอนัตติปาติก็เลยชิมิเนสีเป็นตายายุวงจีဖြစ်ตาวงเปอะคันก็ย่าดาวะสีเป็นตายายุวงจีหาวสไลด์ไอ้สักเก่งကိုยาทุกก็เลยอนาปี้ขึ้นดาเนี่ยปัดตะโลชิมิวราติโมเกรเซปาติตุยมุเนี่ยสไลด์เจ้าอุพิถองอ่ะคู่โลเมียนมาเด้ ဒီတော့အကြောင်းပြချက်အကြောင်းရင်းအတိအကျကိုတိထုတော့လူလိမ့်မယ်ထင်တယ်။အနိုင်ငံကြီးပြောခါလာဟိုပုဂ္ဂိုလ်ကြီးတို့အချင်းချင်းကြားထဲမှာလက်ထပ်ပြင်ဆက်တော့ဖွင့်နေအစိုးရဖွင့်ရမှာမတက်ကြလား။နောက်ဒီဆက်တော့ဘာထားနေသူနေတယ်မတည်ဘူးဆိုတဲ့ပုဂ္ဂိုလ်ကြီးတက်တက်များဖြစ်နေသလား။ဒါတွေကဟိုရှင်းရှင်းလင်းလင်းရှိနေလို့ကျွန်တော်ထင်နေပါဗျာ။
ဘာဝမနိုင်တာတခုတက်တက်နဲ့ဆိုရင်တော့တိုးချက်တော့ပူဆိုးမဲ့ဝန်ကြီးတွေတော့ရှိနေပါသေးတယ်ကျွန်တော်အဲ့လိုပဲယူဆနေပါဗျာချင်းပြည်နယ်နှုတ်တော်ကနေဝန်ကြီး၃ဦးကိုပြောင်းလဲပြီးကိုသမ္မတကိုတင်ပြထားရမှာစီပင်ဝန်ကြီးစလိုက်အိုက်ဆက်ခင်ကတော့နှုတ်သက်ခွင့်ပြုတာကြောင့်ဂျန်နဲ့ဝန်ကြီး၂ဦးကိုနေရာလဲသွားဖို့အစီအစဉ်ရှိကြောင်းသတင်းတွေပေါ်ထွက်နေပါတယ်
ဒီလိုသတင်းပေါ်ထွက်နေတဲ့ပုံမှာချင်းပြည်နယ်ဆိုရစံပြူကြီးမွေးမြူကြီးတက်တော့တဲ့တတ်တူဝန်ကြီးဥမဟင်္ဒါကခုလိုပြောပါတယ်အဲ့ဒါတော့ကျွန်တော်ပြောမသိဘူးဒီနေ့ကိုသတင်းစာထဲမှာဖတ်တဲ့ဟာနဲ့ဒီဒီတိုင်းပါပဲကျွန်တော်ဘာမှဖတ်ခြင်းမှုမရှိပါဘူးနော်စီပင်ဝန်ကြီးစလိုက်အဆက်ခင်ကိုတာဝန်ကနေနှုတ်သက်စေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးချင်းလူစုအခြေပြုဖွဲ့တ ဘူးဆိုတော့တော့ကျွန်တော်အနေနဲ့ပြောလို့ရှိရင်လုပ်ငန်းတာဝန်မကြီးတဲ့သူကရားများကြီးရှိပါပဲသူဘာဖြစ်လို့ဖြစ်ခိုင်းတာလဲဆိုတာလည်းကျွန်တော်ကတော့မသိဘူးဒါနဲ့သူကလည်းတက်ကြွတယ်လမ်းစားနေနေရာတိုင်းမှာထိမှနေတယ်ဆိုတော့တချို့အတွက်ပဲမနာလိုဖြစ်မှာပေါ့
ချင်းမင်းရဲ့ဝန်ကြီးတွေအနေက NLD ပါတီဝင်မဟုတ်သူဆလိုက်အဆက်ချင်းဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ပေပါတီဝင်ဖြစ်ဖြစ်ချင်းမင်းရဲ့အတွက်တကယ်လှုပ်လှုပ်တဲ့လူတွေကိုတာဝန်ခံအပ်ဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါတယ်နိုင်ငံတော်သမ္မတသေဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမဆုံးပြည်နယ်ဝန်ကြီးတူတာဝန်ကနေနှုတ်ဆွေးရတဲ့ဖြစ်စဉ်တစ်ခုဖြစ်သလိုပြည်ထောင်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းအလဲရှိနိုင်မယ်လို့လဲအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်သမရဦးဝင်းမြင့်ရဲ့မြန်မာနှစ်သက်ကူမိခွန်ပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံကွင်ကွင်မကြတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတော်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရွားမှဖြစ်ကြောင်းကိုလည်းဂရိပြုပြောဆိုထားပါတယ်ခင်ဗျာ